ခုရဲ့ပိုင်ထွက်ပေါ်လာတဲ့သတင်းတွေထဲမှာထူးခြားတာတစ်ပုဒ်ကဗကြုတ်ကြီးဟောင်းသူရဦးရှင်မန်းရဲ့ကိုယ်စားလှယ်တယောက်ကနေအရင်ပြန်ကြားရေးဝန်ကြီးဟောင်းဦးရဲထွက်လွတ်တော်အမဟောင်းဦးလှဆွေခေါ်ဘူးလက်လှဆွေနိုင်ငံရေးသမားဦးဘူဘူကျော်ငိမ့်တို့၃ယောက်ကိုတရားစွဲလိုက်တယ်ဆိုတဲ့သတင်းမှာသူတို့၃ယောက်ကနေအွန်လိုင်းလူမှုမီဒီယာမှာအင်တာဗျူးဖြေထားတာတွေနဲ့ပတ်သက်ပြီးနင်နာမှုရှိလို့နိုင်ငံသားများဤပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုကာကွယ်ပေးရေးဥပဒေနဲ့တရားစွဲရတာလို့ဆိုပါတယ်ဒီကိစ္စမှာတရားစွဲရတဲ့ဆိုတာမထူးဆန်းပေမဲ့အသုံးပြုတဲ့ဥပဒေကထူးခြားနေတာတွေ့နိုင်ပါတယ်အလားတူသိမကြသေးခင်ဇွန်လဇန်းမှာလဲကြားပြည်နယ်အစိုးရအဖွဲ့ဟာလွိုင်ကော်မှာဗိုလ်ချုပ်ကြေးရုပ်စိုက်ထူတာကိုဆန့်ကျင်ကန့်ကွက်ခဲ့ကြတဲ့ကင်းဒီလူငယ်6ယောက်ကိုလည်းနိုင်လွတ်လုံလို့ခေါ်တဲ့အဲ့ဒီဥပဒေနဲ့ပဲအမှုဖွင့်ထားပြီးတချို့ကတော့ဖမ်းဆီးထားပါပြီ။ပြီးခဲ့တဲ့မတ်လ25ရက်နေ့ကကင်းဒီလူငယ်6ယောက်လက်မှတ်ရေးထိုးထုတ်ပြန်ခဲ့တဲ့ကြေညာချက်တစ်စောင်မှာကြားပြည်နယ်ဝန်ကြီးချုပ် UL ဖောင်းရှိုနဲ့ပြည်နယ်စီမံဘဏ္ဍာဝန်ကြီးကိုနိုင်ငံရေးရာဇဝတ်ကောင်တွေကင်းဒီအမျိုးသားသစ္စာပေါက်တွေတိုင်းသားချစ်ကြည်သွေးစည်းရဲ့ရန်သူတွေကျေးဇူးကမ်းသူတွေဖြစ်ကြောင်းစွပ်စွဲဖော်ပြခဲ့လို့ဆိုပါတယ်။နိုင်လွတ်လုံလို့အတူကောက်ခေါ်ကြတဲ့နိုင်ငံသားများဤပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုကာကွယ်ပေးရေးဥပဒေဆိုတာဘာကိုရည်ရွယ်ပြဋ္ဌာန်းခဲ့တာလဲဥပဒေထဲမှာဘာတွေပြဋ္ဌာန်းထားသလဲအခုအဲ့ဒီစွဲဆိုထားတဲ့အမှုတွေဟာဥပဒေပါရည်ရွယ်ချက်တွေနဲ့ကန့်ညီပါရဲ့လားဆိုတာမေးခွန်းထုတ်ဖို့ကောင်းတဲ့ကိစ္စဖြစ်ပါတယ်ဒီအကြောင်းလေ့လာကြည့်ကြအောင်ပ
ါဥပဒေအခန်းသုံးမှာပြည်ထရေးဝန်ကြီးဌာနကိုရည်ညွှန်းပြီးပြည်သူတွေရဲ့လွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုနှိမ့်နာမှုမရှိအောင်အကာအကွယ်ပေးရမယ်လို့ဆိုထားပြီးပုံမှန်၅ခါခွေးမှာပုဂ္ဂိုလ်တဦး၏နေအိမ်နှင့်နေအိမ်အဖြစ်အသုံးပြုသောအခန်းအဆောက်အုံသို့မဟုတ်ပရဝုံနှင့်ပရဝုံအတွင်းရှိအဆောက်အုံများအတွင်သို့တည်ဆဲဥပဒေတရားရေးအရာဝင်ရောက်ရှာဖွေခြင်းတင်ဆက်ခြင်းသို့မဟုတ်တဦးဦးအားရှာဖွေခြင်းဖမ်းဆီးခြင်းပြုလုပ်လိုလျင်သက်ဆိုင်ရာရက်ွက်သို့မဟုတ်ကျေးရွာအုပ်စုရှိအုပ်ချုပ်ရေးမှုဖြစ်စေကျေးရွာတာဝန်ခံသို့မဟုတ်ရာအိမ်မှုဖြစ်စေဆဲအိမ်မှုဖြစ်စေတဦးဦးအပါအဝင်အနည်းဆုံးသက်သေ2ဦးနှင့်အတူဆောင်ရွက်ရမည်ဆိုပြီးဖော်ပြထားပါတယ်။အဲ့ဒီအောက်မှာမှတားမြစ်ချက်များဆိုပြီးအချက်၈ချက်ကိုဖော်ပြထားပါတယ်။အဲ့ဒါတွေကတော့ခုနှစ်ညီသူမျှတည်ဆဲဥပဒေတရားရဲ့အရာခွင့်ပြုသည့်ကိစ္စမှတပါတရားရုံးဤခွင့်ပြုချက်မရှိဘဲညီသူကိုမျှ24နာရီထက်ကျော်လွန်၍ချုပ်နှောင်ထားခြင်းမပြုရ။
ညီသူမျှတည်ဆဲဥပဒေနှင့်အညီခွင့်ပြုမိတ်ခွင့်ပြုချက်သို့မဟုတ်ဝရမ်းတစုံတရာမရှိဘဲဖြစ်စေနိုင်ငံတော်သမ္မတသို့မဟုတ်ပြည်ထောင်စုအစိုးရအဖွဲ့၏ခွင့်ပြုချက်မရှိဘဲဖြစ်စေကကြီးနိုင်ငံသားတူ၏နေအိမ်နေအိမ်အဖြစ်အသုံးပြုသောအခန်းအဆောက်အုံသို့မဟုတ်ပရဝုံနှင့်ပရဝုံအတွင်းရှိအဆောက်အုံအတွင်းဝင်ရောက်ရှာဖွေခြင်းသိမ်းဆည်းခြင်းသို့မဟုတ်သူတူအားဖမ်းဆီးခြင်းမပြုရခကွေနိုင်ငံသားတူ၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနှင့်ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုအနှောက်အယှက်ဖြစ်စေသောသို့မဟုတ်လူကုန်တိခါကိုထိခိုက်စေနိုင်သောနောက်ရောက်ခံစောင့်ကြည့်ခြင်းစုံထောက်ခြင်းနဲ့စုံစမ်းခြင်းမပြုရ။ကားငယ်ပုဂ္ဂိုလ်တဦးနဲ့တဦးကြားဆက်သွယ်ရေးပစ္စည်းကရိယာတစ်မျိုးမျိုးဖြင့်ဆက်သွယ်ပြောကြားခြင်းကိုကြားဖြတ်ဖမ်းယူနားထောင်ခြင်းသို့မဟုတ်တနည်းနည်းဖြင့်အနှောက်အယှက်ပေးခြင်းမပြုရ
။နိုင်ငံသားတဦး၏တရားဝင်ရရှိပိုင်ဆိုင်ထားသောရွှေပြောင်းနိုင်သောပစ္စည်းကိုသော၎င်းမရွှေပြောင်းနိုင်သောပစ္စည်းကိုသော၎င်းမတရားသိမ်းယူခြင်းသို့မဟုတ်ဓာတ်ရိုက်ဖြစ်စေတွေဝှက်၍ဖြစ်စေတမင်ပျက်စီးစေခြင်းသို့မဟုတ်ဖျက်စီးစေခြင်းမပြုရဆိုပြီးဖော်ပြထားပါသည်ဒီတားမြစ်ချက်တွေကိုကျူးလွန်ရင်16လကနေ3နှစ်ထိဒဏ်ငွေပါချနိုင်တယ်လို့ဖော်ပြထားပါသည်ဒီလောက်ပဲလားဆိုတော့မကသေးပါဘူးနိုင်ငံသားတစုံတစ်ယောက်ကအဲ့ဒီလိုကျူးလွန်ပါတယ်ဆိုပြီးတိုင်ရင်ရဲကဥပဒေအတိုင်းအရေးယူဆောင်ရွက်ပေးရမယ်အကြောင်းမဲ့ပြက်ကွက်ရင်အဲ့ဒီရဲတပ်ဖွဲ့တာဝန်ရှိသူကိုထောင်ဒဏ်တစ်နှစ်ကနေ၅နှစ်အထိချမှတ်ရမယ်ဆိုပြီးပြဋ္ဌာန်းထားပါသေးတယ်ဥပဒေပါအချက်အလက်တွေကိုအသေးချာဆန်းစစ်ကြည့်လိုက်ရင်မြန်မာနိုင်ငံမှာခက်ဆက်ဆက်ပြဋ္ဌာန်းခဲ့ပြီးတဲ့ဥပဒေအလုံးနီးပါးလောက်ဟာပြည်သူလူထုလိုက်နာအောင်မလိုက်နာကျူးလွန်ခဲ့ရင်အပြစ်ပေးအရေးယူနိုင်အောင်ပြည်သူလူထုအပေါ်စီးနှောင်ထားတဲ့ဥပဒေတွေကြီးဖြစ်နေပြီးအခုဥပဒေကြမ်းကတော့အဲ့ဒီဥပဒေပေါင်းများစွာနဲ့ခြားနားနေတာတွေ့နိုင်ပါတယ်သက်ဆိုင်ရာဝန်ကြီးဌာနနဲ့တာဝန်ရှိသူများလို့ခေါင်းစဉ်တက်ထားပြီးပြည်ထောင်စုဝန်ကြီးဌာနရဲတပ်ဖွဲ့အပါအဝင်အစိုးရဝန်ကြီးဌာနလက်အောက်တာဝန်ထမ်းဆောင်တဲ့အရာရှိနဲ့ဝန်ထမ်းတွေရဲ့လုပ်ရက်တွေကိုစီးနှောင်ထားတဲ့ဥပဒေအမျိုးအစားဖြစ်နေလို့ပါဒါကြောင့်မြန်မာနိုင်ငံလွတ်လပ်ရေးရပြီးကတည်းကတွက်ကြည့်ရင်နှစ်ပေါင်း60ကျော်အတွင်းအလွန်ထူးခြားတဲ့ဥပဒေကြမ်းတရားလူတောင်ပြောနိုင်ပါတယ
်အခုအဲ့ဒီဥပဒေထဲကပုံမှန်၈စလုံးပါလူတူဤဂုံတိခါနှင့်ထင်ပေါ်ကြော်ကြားမှုကိုပုတ်ခတ်ခြင်းသို့မဟုတ်ထိခိုက်စေရန်တနည်းနည်းဖြင့်ဆောင်ရွက်ခြင်းမပြုရ စာသားလောက်ကိုပဲသုံးပြီးရဲတိုင်တရားစွဲနေကြတာမို့ဥပဒေပါပြဋ္ဌာန်းချက်ရွေချက်နဲ့ဘယ်လိုမှမကန့်ညီဘူးဆိုတာအလွယ်တကူသိမြင်နိုင်ပါတယ်ဒီနေရာမှာအရေးပါလာတာကတော့တရားသူကြီးတွေရဲ့အပိုင်းပါကာယကံရှင်တွေရဲတပ်ဖွဲ့တာဝန်ရှိသူတွေကဒီပုံမှန်တက်ပြီးတရားရုံးကိုတင်ပြလာတိုင်းတရားသူကြီးအနေနဲ့အဲ့ဒီအမှုကိုအဲ့ဒီပုံမှန်နဲ့လက်ခံစစ်ဆေးပေးဖို့တာဝန်ရှိတာမဟုတ်ပါဘူးဖြစ်စဉ်နဲ့ပုံမှန်မကန့်ညီရင်အမှုကိုလက်မခံပဲအခြားအသေးအဖက်မှုဆက်သွယ်ရေးဥပဒေပုံမှန်66ကားကြီးစသဖြင့်အခြားပုံမှန်တွေပြောင်းတက်ဖို့ဆုံးဖြတ်ချက်ချပေးနိုင်ပါတယ်ဒီလိုမှမဟုတ်ရင်တော့ရွေချက်ကောင်းတဲ့ပြဋ္ဌာန်းခဲ့တဲ့ဥပဒေတစ်ခုဟာတရားသူကြီးတွေကြောက်လိုရာအသုံးပြုခံရပြီးငကိုပြဋ္ဌာန်းခဲ့တဲ့ကောင်းမွန်တဲ့ရွေချက်အထမမြောက်ပဲပုံပြက်သွားနိုင်ပါကြောင်းတင်ပြလိုက်ရပါတယ်